ကမ္ဘာကြီးဆုံးဖြစ်တဲ့ American စီးပွားရေးဟာအခုအခါမှာပြန်လည်ထူထောင်ရေးအဆင့်ကိုရောက်ရှိနေပြီလို့အင်ဂျီရောစီးပွားရေးအကြံပေး Larry Kudlow ကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ Coronavirus ကူးစက်ပြန့်နှံ့မှုကြောင့်စီးပွားရေးလုပ်ငန်းထောင်ပေါင်းများစွာကိုပိတ်ပစ်ခဲ့ရတဲ့အတွက် American စီးပွားရေးကိုအတော်လေးထိခိုက်ခဲ့တာပါ။လာမယ့်လတွေအတွင်းအလုံးလက်မဲ့ဥယျာဉ်ဆက်ပြီးမြန်မာနေဆဲရှိမှာဖြစ်တယ်လို့လည်းလေ့လာသူတွေကကြိုတင်ခန့်မှန်းထားပါတယ်။ဒါပေမဲ့လည်း CNN ရုပ်သံသတင်းဌာနနဲ့မေးမြန်းခဲ့မှာ Kudlow ပြောသွားတာကတော့ American စီးပွားရေးဟာပြန်လည်လည်ပတ်နေကြောင်းနဲ့2021ခုနှစ်ဟာခိုင်မာတဲ့နှစ်တစ်နှစ်ဖြစ်လိမ့်မယ်လို့လည်းဆိုပါရယ်။ American ပြည်ထောင်စုဟာကမ္ဘာမှာ Coronavirus ကူးစက်မှုအများဆုံးနိုင်ငံဖြစ်ရှိနေစေဖြစ်ပါရယ်။ကူးစက်ခံရသူပေါင်း200,000ကျော်ရှိနေပြီးသေဆုံးသူစုစုပေါင်းဟာ13,500ကျော်ရှိခဲ့ပြီးလာမယ့်လတွေအတွင်းမှာလူပေါင်းသိန်းနဲ့ချီသေဆုံးဖို့ရှိတယ်လို့လည်းခန့်မှန်းထားပါရယ်။ American နိုင်ငံမှာတရားဝင်စီးရင်ထုတ်ပြန်ချက်အရမေလမှာအလုပ်လက်မဲ့နှုန်းဟာ 13.3% ခန့်နှုန်းရှိတယ်လို့ဆိုပေမဲ့စစ်တမ်းကောက်ယူမှုအမှားယွင်းတွေဖြစ်ခဲ့တာကြောင့်တကယ်တမ်းအလုပ်လက်မဲ့နှုန်းဟာ 16.4% ခန့်နှုန်းအထိရှိတဲ့ကြောင်းတာဝန်ရှိသူတွေကပြောပါရရှင်။